အစိုးရအနေနဲ့အ ਨੇ ဆုံးအခကျင်းငွေဥပဒေပြဋ္ဌာန်းခဲ့ပြီးနှစ်နှစ်ကျော်ကြာပြီးခဲ့တဲ့ဇွန်လ29ရက်နေ့မှာတော့အစိုးပြုအ ਨੇ ဆုံးအခကျင်းငွေနှုံထားကိုထုတ်ပြန်ကြေညာပါတယ်အစိုးရအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားပဲတရက်အတွက်လုခငွေကိုကျပ်3600သတ်မှတ်ပါတယ်အဲ့ဒီထဲမှာလူသမား15ယောက်နဲ့အောက်မိသားစုတစ်ပိုင်းတစ်နိုင်လုပ်ငန်းငယ်လေးတွေကတော့တက်ဆိုင်မှုမရှိဘူးလို့ဆိုပါတယ်ဒီလုခလစာနှုံထားနဲ့ပတ်သက်ပြီးကန့်ကွက်လူသူတွေပြင်ဆင်လူသူတွေဟာရပ်ပေါင်း60အတွင်းကန့်ကွက်လွှာတွေတင်နိုင်တယ်လို့ဆိုပါတယ်အဲ့ဒီနောက်ပိုင်းကျမှအစိုးရဟာအတိပြုအ ਨੇ ဆုံးအခကျင်းငွေနှုံထားတစ်ခုကိုသတ်မှတ်ကြေညာမှာဖြစ်ပါတယ်အခုလိုအစိုးပြုအ ਨੇ ဆုံးအခကျင်းငွေနှုံထားသတ်မှတ်ပြီးတဲ့နောက်ဘာပြဿနာတွေပေါ်လာနိုင်သလဲဘသူတွေတာဝန်ရှိပြီးဘလို့ဖြည့်ရှင်းရင်ပြေလည်နိုင်မလဲဆိုတာတွေအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်စုပြုအ ਨੇ ဆုံးအခကျင်းငွေနှုံထားကိုတရက်ကိုကျပ်3600သတ်မှတ်ပြီးတဲ့နောက်အဲ့ဒီနှုံထားကိုလက်မခံနိုင်သေးဘူးဆိုပြီးအလုရှင်ဘက်ကရောအလုသမားတွေဘက်ကပါတပြိုင်နက်တည်းကြေညာထားပါတယ်အလုရှင်တွေဘက်ကအထူးသဖြင့်အထယ်ချုပ်လုပ်ငန်းရှင်တွေဘက်ကဥပဒေလမ်းကြောင်းအတိုင်းကန့်ကွက်သွားမယ်လို့ပြောပြီးအလုသမားတွေဘက်ကတော့တရက်လုခအ ਨੇ ဆုံးကျပ်4000ရအောင်စန္ဒဖော်ထုတ်မယ်လို့လည်းပြောဆိုနေကြပါတယ်လက်ရှိအ ਨੇ ဆုံးအခကျင်းဝင်နှုံတာသတ်မှတ်ရေးမှာအဓိကအငင်းပွားနေသူတွေကလည်းအထယ်ချုပ်လုပ်ငန်းရှင်တွေပါသူတို့တွေကလုခကိုအငင်းပွားနေတာမဟုတ်ဘဲလုခလစာပေးပုံပေးနေကိုသဘောမတူတာလို့ဆိုပါတယ်လက်ရှိသူတို့လုတ်ကင်နေတာနောင်လဲဆက်လက်ကျင့်သုံးမှုဆန္ဒရှိတာကတော့တရက်လုခကိုခနဲနဲ့သတ်မှတ်ထားပေးမယ်ပြီးရင်ရမှန်ကြီးအပါအဝင်တခြားကြီးတချို့ပေါင်းထည့်ပြီးတလားကိုကြက်9000တသိန်းပြရမယ်နီလန်းတွေကိုကျင့်သုံးကျင်နေတာပါအခုလိုအနေဆုံးလုခသတ်မှတ်ပြီးသွားရင်အလုသမားတွေဟာအ ਨੇ ဆုံးအားဖြင့်တော့အထယ်ချုပ်လုပ်ငန်းရှင်တွေရဲ့အဲ့ဒါလိုမမှန်မကန်နီးနဲ့လူအားကားကိုခေါင်းပုံဖြတ်သွေးဆုပ်ခံနေရတာဒီနည်းနည်းသက်သာသွားနိုင်ပါတယ်အထယ်ချုပ်လုပ်ငန်းရှင်တွေဟာသူတို့လုခလစာပေးပုံပေးနီးပုံစံပြင်ကိုပြင်ရပါလိမ့်မယ်ဒါဟာအ ਨੇ ဆုံးအခကျင်းဝေနှုံးသတ်မှတ်ထုတ်ပြန်လိုက်ခြင်းအားဖြင့်အလို့သမားတွေခံစားရမယ့်အကျိုးကျေးဇူးရရှိမှုပဲဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းပြဿနာတချို့တော့ရှိလာနိုင်ပါတယ်။အဲ့ဒါကတော့အလို့ရှင်တွေအနေနဲ့အလို့သမားတွေကိုလေ့ကျင့်ရေးအလို့သမားအဖြစ်နဲ့3လခန့်အပိုင်ခွင့်နဲ့အစမ်းခန့်ကာလ3လခန့်အပိုင်ခွင့်ပေးထားခြင်းပါ။လက်ရှိအခကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီရဲ့ထုတ်ပြန်ချက်အရအလို့ရှင်ဟာလေ့ကျင့်မှုကာလမှာအလုသမားတွေကိုအ ਨੇ ဆုံးအခကျင်းငွေအဖြစ်နဲ့50ရာခိုင်နှုန်းနဲ့မနှဲတဲ့လုခလစာအစမ်းခန့်အလုသမားတွေကိုအ ਨੇ ဆုံးအခကျင်းငွေရဲ့85ရာခိုင်နှုန်းသတ်မှတ်ပိုင်ခွင့်ရှိသွားလို့ပါဒီအချက်ကိုအသုံးပြီးတချို့သောအလုရှင်တွေဟာအလုသမားတွေကိုအမြဲတမ်းအလုသမားတွေအဖြစ်ခန့်အပ်ခြင်းမပြုဘဲလေ့ကျင့်ရေးအလုသမားအစမ်းခန့်အလုသမားအဖြစ်အကြိမ်ကြိမ်အသုံးပြုလာမှာပဲစိုးရိမ်နေရလို့ပါအလုသမားတွေဘက်ကလာနိုင်တဲ့ပြဿနာကတော့ငွေကြေးဖောင်းပွားမှုတွေဆက်ဖြစ်ကုန်စည်နှုန်းတွေတက်ပြီးရတဲ့လုခလစာနဲ့မလောက်ငါလို့လုခလစာတိုးတောင်းမြန်ရင်လဲဆန္ဒပြပွဲတွေဆက်ဖြစ်ပွားလာနိုင်တာမျိုးပါဒါကတော့အလုသမားနဲ့လည်းမဆိုင်အလုရှင်နဲ့လည်းမဆိုင်အနေထားတစ်မျိုးဖြစ်သွားပါပြီအလုံးသိကြတဲ့အတိုင်းအလုသမားတွေလုခလစာတိုးတောင်းနေတဲ့အခုလိုအချိန်ကာလအတွင်းမှာပဲမြန်မာကျပ်ငွေတန်ဖိုးဟာကျပြင်းရင်ကျကုန်စည်နှုန်းတွေတက်ပြင်းတက်ဖြစ်နေတာပါသိမကြသေးခင်တုန်းကပဲ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကြီးဟာမြန်မာနိုင်ငံမှာဒေါ်လာဈေးတက်တာအစိုးရအသုံးစရိတ်ပမာဏကြီးမားလာတာမြန်မာပြည်ကအဓိကပြည်ပပို့ကုန်ဖြစ်တဲ့သဘာဝတန်းငွေဈေးတွေကျနေတာကုန်သွယ်ရေးလုံငွေပြမှုတွေကြောင့်မြန်မာစီးပွားရေးအကျဘက်ကိုဥတီသွားနိုင်တဲ့အလားအလာတွေရှိနေတယ်လို့တော့သတိပေးထားပါတယ်အဲ့ဒါလိုဖြစ်လာခဲ့ရင်ကြက်ငွေတန်ဖိုးမတိမငင်ဖြစ်တန်ဖိုးကျဆင်းပြီးကုန်စည်နှုန်းတွေတက်နေထိုင်စားသောက်မှုစားစည်းတွေဆက်ပြီးမြင့်တက်လာမှာပါဒီကရက်ကိုရင်ဆိုင်ရမှာကမြန်မာနိုင်ငံတည်းကအလုသမားတွေနဲ့အလုရှင်တွေပါ တခြားတစ်ဖက်မှာလည်းအလုရှင်တွေဟာပြက်စင်မီလုံလုံလုံလုံမရတဲ့ပြဿနာအစိုးရရန်တရားမှာအကျင့်ပြက်ခြားစားတာတွေအပါအဝင်ပြဿနာအမျိုးမျိုးကြောင့်ပေါ်ပေါက်လာတဲ့ထုတ်လုပ်မှုကုန်ကျစရိတ်ကြီးမြင့်နေတဲ့ပြဿနာကိုလည်းကြုံနေရဆဲဖြစ်ပါတယ်။ခြုံပြီးပြောရမယ်ဆိုရင်အ ਨੇ ဆုံးအခကျင်းငွေတတ်မှတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆက်တွဲပြဿနာတွေဖြေရှင်းရမှာအလုရှင်အလုသမားတွေမကအစိုးရဘက်ကလည်းအထူးကတာဝန်ရှိတာတွေ့နိုင်ပါတယ်။အစိုးရကိုယ်တိုင်သူတာဝန်ရှိတဲ့အပိုင်းကိုစနစ်တကျဝိုင်းဝန်းဖြေရှင်းပေးနိုင်မှသာအလုရှင်အလုသမားပြဿနာပြေလည်မှုရရှိပြီးကုန်ထုတ်လုပ်ရေးကနေတဆင့်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်စွမ်းဆောင်နိုင်ကြမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။